Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တာယန်2019ခုနှစ်အောက်တိုဘာလ17ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လည်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားပေါ်စီးရီးယားရေးရုံကောင်းယူဖို့စဉ်းစားထားတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ပြောနေကြမှာပဲအင်အားပြတဲ့အနေနဲ့အမေရိကန်ကကိုရီးယားကျွန်းဆွယ်မှာပူးတွဲစီးရီးလေ့ကျင့်ပါတယ်။စပိန်နိုင်ငံကတလုံးနီးယားဒေသခေါင်းဆောင်အနေနဲ့တရားလွတ်လပ်တဲ့နိုင်ငံဖြစ်ကြီးညာလိုက်ပြီလားဆိုတာရှင်းရှင်းလင်းလင်းသိလို့တဲ့အကြောင်းစပိန်ဝန်ကြီးချုပ်ကမေးခွန်းထုတ်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်သိငီထိုင်တဲ့သူကြီးညာပေးသွားမှာပါ
။အခုညနေခင်းနှာစင်ကြရမယ့်သတင်းထွားလေးတွေမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့သူတွေကိုပြန်လည်စီစစ်လက်ခံရင်းနဲ့ပတ်သက်လို့အထောက်အထားခိုင်မာသူတွေကိုပြန်ပြီးတော့လက်ခံမှာဖြစ်တဲ့အကြောင်
းဒီဘက်နိုင်ငံတွေကိုပြန်လည်ပြီးတော့လာရောက်နေထိုင်လို့တဲ့လူတွေအတွက်ကိုကျွန်တော်တို့ကဖောင်တွေပုံစံတွေကိုဒီဘင်္ဂလားဒေ့ရှ်ဆိုးရွားကတဆင့်ဒီထဲပေးဖို့ပြီးဖြစ်တယ်ကအဲ့တော့
လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ရဲ့ပြောပြချက်နဲ့တူနာဆင်နိုင်ပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေဟာအခုမိသားစုပြန်လည်စုစည်းရေးအာရုံစိုက်နေကြပါပြီ။လက်ဗရောင်းမှာအစားထိုးရော်ကြေးမြေရဖို့တောင်းဆိုဆန္ဒပြမှုတွေနဲ့တူအမေရိကန်သတင်းလွှာတစ်ပုဒ်မှာတော့အထက်လွှတ်တော်အမတ်တဦးကသမ္မတထရန့်ရဲ့လောင်ပြောင်တယောပုံတွေနဲ့ပတ်သက်လို့လည်းနာဆင်ကြပါမယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တူကကြီးညာပေးပါမယ်ရှင်။
နော်ကိုရီးယားပေါ်စီးရီးယားအရေးယူကောင်းယူဖို့စဉ်းစားထားတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောနေကြမှာပဲအင်အားပြတဲ့အနေနဲ့အမေရိကန်ကကိုရီးယားကျွန်းဆွယ်မှာမနေ့တုန်းကပူးတွဲစီးရီးလေ့ကျင့်ပါတယ်။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကချက်တက်လေရင်နေတဲ့အတူအမေရိကန်ကအတန်တက်မြန်တဲ့ဘုံကျဲလေရင်တွေဟာကိုရီးယားကျွန်းဆွယ်အရှေ့နဲ့နောက်ဘက်ကမ်းရိုးတန်းဒေသတွေမှာမစ်ဆိုင်းတုံးပစ်ခတ်ဆန်းသတ်မှုတွေပါဝင်ပူးတွဲစီးရီးလေ့ကျင့်ခဲ့ကြတာပါ။ဂျန်ပေပိုကိုရီးနိုင်ငံခြားရေးဝန်ကြီးဟင်နရီကစ်စင်ဂျာတို့နဲ့တွေ့ဆုံခဲ့တဲ့သမ္မတထရန့်ကတော့မြောက်ကိုရီးယားအရေးအမေရိကန်ကပုံစံသစ်နဲ့ချဉ်းကပ်မဲ့အကြောင်းမနေ့တုန်းကပဲပြောဆိုလိုက်ပါတယ်။
We were on the wrong path before. All you have to do is take a look. If you look over the last 25 years through numerous administrations,
cases လမ်းလွဲလိုက်ခဲ့ကြပြီးနှစ်ပေါင်းအစိတ်လောက်တွင်အစိုးရဆက်ဆက်ရဲ့လုပ်ပုံကိုင်မုံတွေကြောင့်ကမ္ဘာမှာမကြုံမှုတွေပြဿနာတွေပေါ်ခဲ့ရတဲ့အကြောင်းနဲ့အခုခါမှာတော့လမ်းကြောင်းမှန်ပေါ်ရောက်လာနေပြီဖြစ်တဲ့အကြောင်းသမ္မတထရန့်ကပြောဆိုသွားတာပါ။အမေရိကန်နဲ့မဟာမိတ်တွေတက်ခတ်ခံရတဲ့အခါအကာအကွယ်ပေးဖို့လိုအပ်လာခဲ့ရင်မြောက်ကိုရီးယားကိုချေမှုန်းပြင်မယ်လို့ချင်းချောက်ခဲ့တာအပောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းနဲ့အပြန်အလှန်ထုံးတဲ့ပြောဆိုမှုတွေသတင်းပတ်နဲ့ချီကြုံခဲ့ရပြီးနောက်မှာပဲသမ္မတထရန့်ကမှတ်ချက်ပေးပြောဆိုလိုက်တာလည်းဖြစ်ပါတယ်။ကြီးထွားလာနေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးချင်းချောက်မှုအန္တရာယ်နဲ့ပတ်သက်လို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားအစစ်မြန်တန်တမန်တွေအော်တိုဘာလ18ရက်ရှေ့လာမယ့်ဗုဒ္ဓနေ့မှာတွေ့ဆုံဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။
အီရန်ဘက်က2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်ကိုလေးစားလိုက်နာမှုအပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ထပ်ပြီးအသိအမှတ်မပြုတော့ဘူးဆိုတာကိုလာမယ့်ရက်ပိုင်းအတွင်းကြေညာပွဲရှိနေပြီးအီရန်အပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်မလားဆိုတာကိုဆုံးဖြတ်ဖို့လွှတ်တော်ကိုရက်ပေါင်း60အချိန်ပေးမယ်လို့ခန့်မှန်းထားကြပါတယ်ဥပဒေအရသမရအနေနဲ့အောက်တိုဘာလ15ရက်နေ့အထိဆုံးဖြတ်ဖို့အချိန်ရပေမဲ့မကြာခင်မှာပဲထွက်ပေါ်လာနိုင်တယ်လို့အမေရိကန်သမရအင်ဗျူရောကပြောဆိုပါတယ်အီရန်အရေးမဟာဗျူဟာကိုသမရဘက်ကဆုံးဖြတ်ထားပြီးသားဖြစ်ပါတယ်အီရန်အရေးပြဿနာတွေအလုံးကိုကင်တွယ်ဖို့အတွက်ကိစ္စရာတစ်ခုတည်းအတွက်တင်မဟုတ်ဘဲအလုံးခြုံငုံပါဝင်တဲ့ကျေပြန့်တဲ့မူဝါဒတရားကိုလိုချင်နေတာဖြစ်တယ်လို့အမေရိကန်သမ္မတအင်ဗျူရောပြောခွင့်ရဆာရာဟတ်ကဘီဆန်ဒါစ်ကမနေ့အင်ကာနေကပြောပါတယ်ကုလသမဂ္ဂအထွေထွေညီလာခံမင်းကွန်းမှာလည်းသမ္မတကသူ့ရဲ့သဘောထားကိုထင်ဟပ်ပြောဆိုထားပါတယ်အမေရိကန်တို့ပါဝင်ခဲ့သမျှသဘောတူညီမှုတွေထဲမှာအီရန်သဘောတူညီချက်ကတစ်ဖက်သက်အဆန်းဆုံးအဆိုးရွားဆုံးသဘောတူညီချက်တစ်ခုဖြစ်တယ်လို့သမ္မတကပြောဆိုခဲ့တာပါဒီသဘောတူညီချက်ကအမေရိကန်ကိုအကြက်ရိုက်စေတယ်လို့လည်းပြောဆိုခဲ့တာဖြစ်ပါတယ်ရှင
်စင်ကာပူနိုင်ငံနှင့်ပြီးခဲ့တဲ့လတဲ့ရေနံနေသင်္ဘောနဲ့ဝင်တိုက်မိရကအမေရိကန်ရေတပ်သားတချို့သေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးအမေရိကန်စစ်သမော USS John S. McCain ရဲ့တပ်မုံးနဲ့အမှုဆောင်ရာရှိချုပ်တို့ကိုတာဝန်ကအနာပေးလိုက်ပါတယ်။ရေတပ်သား10ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့တဲ့သင်္ဘောတိုက်မှုဟာရှောင်လွဲလို့ရနိုင်တဲ့မတော်တဆမှုဖြစ်ကြောင်းလဲဂျပန်နိုင်ငံခြေဆိုင်အမှတ်9အမေရိကန်ရေတပ်ကဒီကနေ့ပဲ ကျင်းရဲ့ထုတ်ပြန်ပြောဆိုလိုက်တာပါ USS JOS McCain ဖြစ်တဲ့မော်ရဲ့တပ်မှုဖြစ်သူ Alfredo J. Sanchez ဟာဆုံးဖြတ်ချက်ချမှတ်ရမယ်ညံဖင်းခဲ့ကြောင်းနဲ့အမှုဆောင်အရာရှိချုပ် Jesse L. Sanchez ကတော့တင်းမော်ရဲ့လက်ကျင်အစီအစဉ်တွေကိုဥဆောင်ရမှာညံဖင်းခဲ့ကြောင်းကျင်းရဲ့ချက်မှာဖော်ပြထားပါတယ်နှူးစလုံးပေါ်ယုံကြည်မှုမရှိတော့တဲ့အတွက်တာဝန်ကနေအနားပေးလိုက်ပြီးတခြားနေရာတွေကိုပြောင်းရွှေ့တာဝန်ပေးလိုက်ကြောင်းဖော်ပြထားတာပါ American ထက်လွတ်တော်မှ John McCain ရဲ့ဖခင်နဲ့အဖိုးဖြစ်သူနာမည်ကျော်ရေတောက်ပူချုပ်ကြီးဟောင်းတွေကိုဂုံပြုတ်နာမည်ပေးထားတဲ့ USS JOS McCain တင်မောမတော်တဆမှုဟာပစိဖိတ်သမုတ်တရအတွင်းအမေရိကန်စစ်တမောတွေဇက်တိုက်ဆိုလိုဂျုံရတဲ့မတော်တဆမှုတွေမှာတစ်ခုပါဝင်ဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လတဲ့ဂျပန်ကမ်းရိုးတွေမှာဖိလစ်ပိုင်နိုင်ငံကကုန်တင်တင်မောတဆင်းနဲ့အမေရိကန်ဖြတ်တင်မော USS Fitzgerald တိုက်ခိုက်မိရမှာလဲရေတပ်သား9ဦးသေဆုံးခဲ့ရပါတယ်
American ပြည်တော်စုအနောက်ပိုင်းပြည်နယ်ကယ်လီဖိုးနီးယားမှာပြီးခဲ့တဲ့တင်းင်းကနွေနေ့ကဆလို့လောင်ကျွမ်းနေတဲ့တော်မီကိုထောင်နဲ့ချီတဲ့မိသက်သမားတွေနဲ့နှိမ့်သက်နေရပြီးလေတိုင်နှုန်းလျော့လာပြီးအပူချိန်ကျလာတာကြောင့်မိငိမ့်သက်မှုမှာအထောက်အကူဖြစ်စေခဲ့ပါတယ်ကယ်လီဖိုးနီးယားပြည်နယ်တစ်တောနယ်မိဘေးကာကွယ်မှုဆိုင်ရာဌာနကတော့လေတိုက်လုံးနဲ့ခြောက်သွေ့တဲ့အခြေအနေကအခက်အခဲတစ်ရပ်ဖြစ်ရှိနေစေဖြစ်တယ်လို့သတိပေးထားပြီးမနစ်အင်္ဂါနေ့အထိဟက်တာ 46,500 လောင်ကျွမ်းခဲ့ရတယ်လို့ပြောဆိုထားပါတယ်မိလောင်မှုနဲ့ဆက်ဆက်ပြီးလူ18ဦးသေဆုံးခဲ့ရပြီးအိုးအိမ်နဲ့စီးပွားရေးလုပ်ငန်းခန့်မှန်းခြေ1500လောက်မိတဲ့ပါသွားတယ်လို့လဲဒီကနေ့ဗုဒ္ဓဦးနေ့မှာအနာပိုင်တို့ကပြောပါတယ်မိလောင်မှုဖြစ်ခဲ့တဲ့ဒေသတွေထဲမှာတော့ဆန်ဖရန်စစ္စကိုရဲ့မြောက်ပိုင်းကကဘာတလွားခီးသွားတွေကိုဆွဲဆောင်ရာဝိုင်ထုတ်လုပ်ရေးလုပ်ငန်းတွေရှိတဲ့နာပါနဲ့ဆွနိုမာခရိုင်တွေလည်းပါဝင်ပါတယ်ဆွနိုမာခရိုင်မှာတော့ပျောက်ဆုံးနေတယ်လို့သတင်းရထားတဲ့လူ200လောက်ကိုရှာဖွေဖို့ဆောင်ရွက်နေရပြီးလူတွေအချင်းချင်းပြန်တွေ့ကြဖို့ကလည်းမလွယ်လှတဲ့အခြေအနေဖြစ်နေတယ်လို့ခရိုင်ရဲမှုကပြောပါတယ်ဒေတာရင်းကနေလူတွေဘေးအန္တရာယ်ကင်းကင်းထွက်ခွာနိုင်ဖို့အတွက်ကြိုးပမ်းဆောင်ရွက်နေတယ်လို့လည်းရဲမှုကပြောဆိုသွားပါတယ်ရှင
် UAB ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်စပိန်နိုင်ငံကဒဇယ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရကတလိုနီးယားဒေသခေါင်းဆောင်နေနေနဲ့တိကျလွတ်လပ်တဲ့နိုင်ငံဖြစ်ကြီးညာလိုက်ပြီလားဆိုတော့ကိုရှင်းရှင်းလင်းလင်းသိလို့တဲ့အကြောင်းစပိန်ဝန်ကြီးချုပ်မာရီယာနိုရာဂျိုင်းကဒီကနေ့ပဲပြောဆိုလိုက်ပါတယ်ခွတ်ခွင့်ရရေးကျိုးပန်းနေရာတွေကိုဗဟုအစိုးရကတုံ့ပြန်မဲ့နည်းလမ်းတွေကိုဆွေးနွေးဖို့အစိုးရအဖွဲ့နဲ့အရေးပေါ်စီဝေးကျင်းပခဲ့ပြီးနောက်မှာပဲပြောဆိုလိုက်တာပါစပိန်နိုင်ငံရဲ့ဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေပြဋ္ဌာန်းချက်အရလွတ်လပ်ရေးကြီးညာရင်းရှိမရှိရှင်းရှင်းလင်းလင်းသိဖို့လိုအပ်ကြောင်းနဲ့ဗဟုအစိုးရအနေနဲ့ကတလိုနီးယားဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုစံငတ်ထားဝင်ရှိကြောင်းလည်းဝန်ကြီးချုပ်ကပြောဆိုသွားပါတယ်ဒီကြလို့လက်တဲ့နိုင်ငံဖြစ်ကြီးညာခဲ့ပေမဲ့ဗိုလ်ဆွေရနဲ့ဆွေးနွေးနိုင်မှုရပြီးလက်တွေ့အကောင့်ထဲပေါ်မဲ့လုပ်ငန်းစဉ်တွေကိုစိုင်းငံ့ထားတဲ့အကြောင်းကတလိုနီးယားဒေသခေါင်းဆောင်ကာစ်ပိုချမွန်ကပြောဆိုခဲ့ပြီးနောက်တစ်ရက်မှာပဲအဆိုရကအရေးပေါ်အစည်းအဝေးကျင်းပတာဖြစ်ပါတယ်စပိန်ဝန်ကြီးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်ကတော့ကတလိုနီးယားဒေသခေါင်းဆောင်တွေအနေနဲ့ခွတ်ထွက်ဖို့ဆုံးဖြတ်ချက်ချပြီးဖြစ်တာကြောင့်ဆွေးနွေးညီနိုင်မှုမဖြစ်နိုင်တဲ့အကြောင်းနဲ့လွတ်လပ်ရေးကြီးညာချက်ကိုလည်းလက်မခံကြောင်းပြောဆိုခဲ့တာပါကတလိုနီးယားဒေသခေါင်းဆောင်ပိုချမွန်ကတော့တည်ကျလို့လက်တဲ့နိုင်ငံတနင်္ဂနွေဖြစ်နိုင်ငံတာဝန်တွေကိုစတင်တာဝန်ယူလိုက်ပြီဖြစ်ကြောင်းမင်းညားကပဲကတလိုနီးယားဒေသလွှတ်တော်ကိုယ်စားတွေကိုပြောဆိုခဲ့တာဖြစ်ပါတယ်မဲဆန်နာရှင်တွေကလွတ်လပ်ရယူလို့ကြောင်းတတိပြခဲ့ပြီးဖြစ်တယ်လို့ရှေ့လာမဲ့သတင်းပတ်တွေအတွင်းဆွေးနွေးညီနိုင်နိုင်မှုအတွက်လွတ်လပ်ရေးကြီးညာချက်ကိုအကောင့်ထက်ပေါ်တဲ့လုပ်ငန်းတွေကိုတော့စံငန်ထားမှာဖြစ်ကြောင်းလည်းလွှတ်တော်မှာပြောကြားခဲ့တာပါအော်တိုဘာလာတရနေ့ကကျင်းပခဲ့တဲ့လူမှုဆန္ဒခံရပွဲကိုစပိန်ဗဟုအစိုးရကတရားမဝင်ကြောင်းကြီးညာထားပေမဲ့ဆန္ဒမဲပေးသူအများစုကတော့ခွတ်ထွက်ဖို့သဘောထားပေးထားကြပါတယ်
မြောက်ကိုရီးယားခေါင်းဆောင်ပိုင်းကိုဖြိုခွင်းမဲ့အစည်းအဝေးနဲ့အပါအဝင်တောင်ကိုရီးယားရဲ့စီရီလျှို့ဝှက်အချက်လက်ပေါင်းများစွာကိုမြောက်ကိုရီးယားကွန်ပျူတာထုတ်ဖောက်ဝင်ရောက်သူဟက်ကာတွေကခိုးယူခဲ့ကြတယ်လို့တောင်ကိုရီးယားလွှတ်တော်အမတ်တဦးကပြောပါတယ်တောင်ကိုရီးယားကာကွယ်ဆိုင်ရာတာဝန်ရှိသူတွေကိုကိုးကားပြီးအနာရဒီမိုကရက်တစ်ပါတီကရီချောင်ဟီကမနစ်အင်္ဂါနေ့တုန်းကပြောတာပါတောင်ကိုရီးယားစီရေးဆိုင်ရာအချက်အလက်စင်တာကိုပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလထဲမှာကွန်ပျူတာဟက်ကာတွေကချိုးဖောက်ဝင်ရောက်ပြီးအချက်အလက်တွေကိုခိုးယူခဲ့ကြတာလို့တာဝန်ရှိသူတွေကယုံကြည်ထားကြပါတယ်ခိုးယူခံရတဲ့အချက်အလက်တွေထဲမှာတော့ တကယ်လို့စစ်ဖြစ်လာရင်မြောက်ကိုရီးယားခေါင်းဆောင်ပိုင်းကိုဖြုတ်ခွင်းနိုင်ဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကိုတိုက်ခိုက်မယ့်အစီအစဉ်လည်းပါဝင်ပါတယ်။တောင်ကိုရီးယားအထူးတပ်ဖွဲ့တွေအတွက်အရေးပေါ်အစီအစဉ်တွေမဟာမိတ်ထိပ်တန်းတက်မှုတွေကိုတင်ပြတဲ့အစီအခံစာတွေနောက်အရေးပါတဲ့စစ်ရေးအဆောက်အအုံတွေနဲ့ဓာအားပေးယုံတွေရဲ့အချက်လက်တွေလည်းပါသွားတယ်လို့လွှတ်တော်အမတ်ကယုံဟပ်သတင်းဌာနကိုပြောဆိုပါတယ်။ခွင့်ယူခံရတဲ့အချက်လက်တွေရဲ့80ရာခိုင်နှုန်းကိုတော့မဖော်ထုတ်ရသေးဘူးလို့လည်းသူကပြောပါတယ်ရှင်။
ပစိမုတ်တွင်ဖိလစ်ပိုင်နိုင်ငံနဲ့အငင်းပွားနေတဲ့ကျဉ်စုတွေမှာတရုတ်နိုင်ငံကစီကံဖောက်ပြမှုတွေရှိနေတဲ့ကြောင်းထောက်လန်ရေးသတင်းတွေကိုကိုးကားပြောဆိုခဲ့တဲ့အတွက်ဖိလစ်ပိုင်လွှတ်တော်အမတ်တူဘုအများကစိတ်ဝင်စားနေပါတယ်။ Marine တပ်ဖွဲ့ဝင်ဗိုလ်ကြီးအောင်တူဦးဖြစ်ကနေ2013ခုနှစ်မှာလွှတ်တော်ကိုယ်စားလှယ်ဖြစ်လာခဲ့တဲ့အောက်လွှတ်တော်အမတ် Gary Alexandru ကတော့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံရဲ့လုပ်ရည်တွေနဲ့ပတ်သက်လို့သတင်းအချက်အလက်တွေကိုထောက်လန်းစုဆောင်းခဲ့ပြီးအင်တာနက်လူမှုကွန်ရက်မှာဖြန့်ဝေခဲ့တာပါ။ဖိလစ်ပိုင်နိုင်ငံကထိန်းချုပ်ထားတဲ့ရေပိုင်နယ်ထဲကတဲတောင်မြေတစ်ခုပေါ်မှာဇူလိုင်လတဲ့တရုတ်နိုင်ငံကအလံဆက်တူခဲ့ကြောင်းနဲ့စက်တင်ဘာလလယ်တုန်းကဒီရေပိုင်နယ်ထဲမှာပဲရှိတဲ့ကျွန်းတုံယူနီဖိလစ်ပိုင်ကင်းလယ်သင်္ဘောတစ်စင်းကိုတရုတ်နိုင်ငံကမောင်းထုတ်ခဲ့တဲ့အကြောင်း Facebook နဲ့ Twitter လူမှုကွန်ရက်တွေမှာဖော်ပြခဲ့တာဖြစ်ပါတယ်။သမ္မတဒေါက်တာဒေးနဲ့နိုင်ငံခြားရေးဝန်ကြီးဌာနကတော့စန်ဒီကေးကျွန်းမှာတရုတ်နိုင်ငံကအလံဆက်တူခဲ့ကြောင်းအတည်ပြုပြောဆိုပေမဲ့တရုတ်နိုင်ငံကသိမ့်ပိုက်ထားတာမဟုတ်ကြောင်းပြောဆိုခဲ့ကြပါတယ်။
တရုတ်ရဲ့အချုပ်ချာအာဏာပိုင်မှုကိုစောင့်ရှောက်ကာကွယ်ဖို့ဟောင်ကောင်ပြည်သူတွေမှာတာဝန်ရှိတယ်လို့ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှူးကာရီလမ်ကပြောဆိုလိုက်ပြီးတရုတ်ပိုင်နဲ့ဟောင်ကောင်ကျွန်းမှာဒီမိုကရေစီအပြည့်အဝရရေးတောင်းဆိုကြတဲ့တက်ကြွလှုပ်ရှားသူတွေကိုရှင်းရှင်းလင်းလင်းသတိပေးလိုက်ပါတယ်။နိုင်ငံရဲ့အချုပ်ချာအာဏာပိုင်မှုလုံခြုံရေးနဲ့ဖွံ့ဖြိုးရေးအကျိုးစီးပွားတွေကိုထိပါမဲ့အရေးလက်မခံဖို့တစိ့တပိုင်းကိုပိုင်အုတ်ချုပ်ခွင့်ရမြို့မှာတာဝန်ရှိတယ်လို့အုတ်ချုပ်ရေးမှုကဒီကနေ့ဗုဒ္ဓဦးနဲ့ဥပဒေပြုကောင်စီမှာမူဝါဒရေးရာမိန့်ခွန်းအတွင်ထည့်သွင်းပြောဆိုသွားတာဖြစ်ပါတယ
်
ဗုဒ္ဓဦးနဲ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လုံဦးနဲ့မတ်သိန်ကီထိုက်တို့ပြောပြပေးသွားကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေစက်တိုက်နှာစင်ရပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်းရှောင်သွားသူတွေပြန်လည်လက်ခံရေးအတွက်စီစစ်ရေးပုံစံတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့ထားပြီးအထောက်ထားခိုင်မာသူတွေကိုပြန်လည်လက်ခံဖို့ရှိကြောင်းနဲ့တကယ်လို့တပ်တွေကအထောက်ထားတွေပျက်စီးပျောက်ဆုံးခဲ့ရင်မိသားစုစီရင်နဲ့တိုက်ဆိုင်စစ်ဆေးပြီးလက်ခံဖို့ရှိတဲ့အကြောင်းအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဩဂုတ်လ25ရက်နေ့ကဖြစ်ပေါ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရတပ်မတော်ကနှိမ်နင်းခဲ့တဲ့နောက်အစ္စလမ်ဘာသာဝင်9သိန်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ပါတယ်။ဒီလိုဒုက္ခသည်တွေအလုံးကြီးနဲ့ထွက်ပြေးသွားတဲ့အပေါ်နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်တာတွေရှိခဲ့တယ်လို့မြန်မာအစိုးရဘက်ကလည်းထွက်ပြေးသွားသူတွေကို1993မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရပြန်လည်လက်ခံဖို့အသင့်ရှိကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီသဘောတူညီချက်ကို1992ခုနှစ်ဧပြီလ28ရက်နေ့ကစတင်ထုတ်ပြန်ခဲ့ပြီး1992-93မှာစတင်အကောင့်ထဲပေါ်လာကြောင့် 1993 သဘောတူညီချက်ဖြစ်မြန်မာဘက်ကပြောဆိုသလိုဘင်္ဂလားဒေ့ရှ်ဘက်ကတော့ 1992 သဘောတူညီချက်ဖြစ်ရင်းညွန့်သုံးစွဲပါတယ်မြန်မာအစိုးရဘက်ကတဖက်နိုင်ငံရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့အခြေအနေကိုအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကအခုလိုပြောပါတယ်
ဒီဘက်နိုင်ငံတွေကိုပြန်လည်ပြီးတော့လာရောက်နေထိုင်လို့တဲ့လူတွေအတွက်ကိုကျွန်တော်တို့ကဖောင်နေပုံစံတွေကိုဒီ United Source ကတဖက်ဤနေပေးဖို့ပြီးဖြစ်တယ်ကြာအဲ့တော့အဲ့ဒီဟာကတော့ဖောင်နေကတော့ဒါကျွန်တော်တို့ပို့ပြီးဆိုတော့ဟိုဘက်ကနေပြီးတော့သူတို့မမှန်ကန်ကန်နဲ့မြန်မာစာသားဖြစ်ပြီးနည်းနည်းပြန်ပို့ရဒီစီစဉ်ကနည်းနည်းပြီးသွားမဲ့သဘောရှိတာပေါ့ဗျာကျွန်တော်တို့အတန်ငန်ရုံးကဒီကျွန်တော်တို့ကိုယ်စားလှယ်တွေတွားတဲ့အချိန်မှာလေးကဒီပုံစံတွေတော့ကျွန်တော်ပါသွားပြီးဖြစ်ပါတယ်ကြာ
ဒီစီစီရေးပုံစံတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရဲ့ဖိတ်ကြားချက်အရဒီလ1ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းဆွေနဲ့အဖွဲ့တွားရောက်ဆင်မှာပေးအပ်ထားကြောင်းလည်းပြောပါတယ်။ပေးပို့ထားတဲ့စီစီရေးပုံစံမှာ1993သဘောတူညီချက်အပြင်အချက်နှစ်ချက်ပါဝင်ကြောင်းလည်းဦးမြင့်ကျိုင်ကပြောပါတယ်
။ 93 လုံးကပုံစံပါပဲဒီပုံစံအတိုင်းပဲကျွန်တော်လုပ်တာပဲ။အဲအဲ့ဒီမှာတော့တခုပဲထပ်ပြီးတော့ပါလာတာတော့အဓိကတော့ပါလဲဆိုလို့ရှိရင်လူခွေဒါတရသူတို့ကမြစ်ပြင်းချင်းချောင်းတက်တမှုကမပါဘဲနဲ့မြန်မာနိုင်ငံတွင်းကိုပြန်လည်နေထိုင်လူကြောင်းဝန်ခံလက်မှတ်ရေးထိုးရမယ်တစ်ချက်ပါလာတယ်ကြာ။အဲဆိုသူတို့ကိုကျွန်တော်တို့ကဟိုချင်းချောက်တာတိုက်တွန်းတာတွေမပါဘဲနဲ့သူသဘောရောက်ပြန်လာတဲ့ဟာတွေဖြစ်စီကျင်တော့လေ။နောက်တစ်ခုကတော့မြန်မာနိုင်ငံထဲမှာလာရောက်နေထိုင်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့တည်သေးဥပဒေကိုလေးစားလိုက်နိုင်ပါမယ်ဆိုတာတစ်ချက်ပါလာကြာ။ကျန်တာတွေကတော့နေပြည်တော်ကအတိုင်းပဲ သူတို့ရဲ့နာမည်တွေသူတို့ရဲ့ဝတ္တကိရီတွေသူတို့နေထိုင်ခဲ့မှုတွေနေရာလိပ်စာတွေသူတို့ရဲ့ရွှေမျိုးတွေဒီလိုအခြေအနေတွေဖြစ်ပါလေက
ပြီးခဲ့တဲ့အင်ကာနေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံခြားရေးဝန်ကြီး AH မာမွတ်အလီက1992နှစ်နိုင်ငံသဘောတူညီချက်အဖြစ်ရည်ညွှန်းပြောဆိုပြီးလက်ရှိအခြေအနေနဲ့အရင်အခြေအနေဟာလုံးဝကွဲပြားနေကြောင်းရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာရှိတဲ့မွတ်စလင်ကျေးရွာတစ်ဝက်လောက်ဟာမီးလောင်ကျွမ်းခဲ့ကြောင်းလက်ရှိလည်းလောင်ကျွမ်းနေဆဲဖြစ်ကြောင်းနဲ့ဒါကြောင့်ရခိုင်ပြည်နယ်မှာနေထိုင်တဲ့တပ်သေးကံအထောက်အထားပြဖို့ဆိုတာလက်တွေ့မကျကြောင်းထုတ်ပြန်ထားပါတယ်အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကတသက်ကံအထောက်အထားပျောက်ဆုံးပျက်စီးသူတွေနဲ့ပတ်သက်ပြီးဆောင်ရွက်နိုင်တဲ့အခြေအနေကိုအခုလိုတုံ့တက်ပြောဆိုပါတယ်
ကျွန်တော်တို့နိုင်ငံထုတ်ပြန်တဲ့သက်ဆိုင်ရာကတ်တမီးမှုပါမှာပေါ့လေအဲတကယ်လို့မပါဘူးဆိုတော့နောက်ပိုင်းတော့နှစ်နိုင်ငံတောင်ဝင်ရှိတဲ့အဖွဲ့အစည်းတွေကျွန်တော်တို့အစိုးရအဖွဲ့တွေပြန်ပြီးတော့ညှိနှိုင်းပေးရမှာပေါ့တကယ်လို့နောက်ဆုံးအခြေအနေဖြစ်လာမယ်ဆိုရင်တို့ဒီနေဆက်ဒေသမှာတော့ကျန်တဲ့ဒီလိုရဟိုမြို့နယ်တွေရက်ကွက်တွေနဲ့လို့မတူဘူးအိမ်တော်စုစီးရင်တွေဓာတ်ပုံတွေနဲ့မှတွဲပြီးလုပ်ထားတာဗျအဲသူတို့ရှောက်လောက်မှာပါတဲ့ဓာတ်ပုံနဲ့ဒီအိမ်တော်စုစီးရင်မှာတွဲပြီးလုပ်ထားတဲ့ဓာတ်ပုံတွေနဲ့ကျွန်တော်တို့ဒီမှာမှတ်တမ်းတွေကျွန်တော်တို့လက်ထက်မှာရှိတယ်နောက်ဆုံးအချိန်လေးကျရင်အဲ့လိုတက်ဆက်ဖြစ်ဖြစ်ပြီးတော့ဆောင်းပြီးလို့ရတယ်ဒါနှစ်နိုင်ငံပြန်ပြီးတော့ညှိနှိုင်းသွားမှာဖြစ်ပါတယ်ဗျအ
ိမ်တော်စုစီးရင်တွေကိုတစ်နှစ်တစ်ခါဆောင်ရွက်ထားတာဖြစ်ကြောင်းလည်းပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတမ္ပတ်ကြီးဟောင်းဦးဖေတန်ဦးကတော့1993နှစ်နိုင်ငံသဘောတူညီချက်အရပြန်လည်လက်ခံရမှာတွေ့ကြုံရတဲ့အခက်အခဲတချို့ကိုအခုလိုပြောဆိုထားပါတယ
်။ကျွန်တော်တို့ဘက်ကဒီမူ၄ချက်နဲ့အညီလက်ခံတယ်။အဲဒီ၄ချက်ကိုတို့ကမကိုက်ညီဘူးဆိုလို့ရှိရင်အခက်အခဲရှိတယ်။နောက်တစ်ခုကတကယ်တမ်းကျွန်တော်တို့ကလက်ခံမယ်ဆိုပြီးတော့ကိုက်ညီရတဲ့လူတွေပြန်ခေါ်ပြန်တော့လဲဒုက္ခတွေစခန်းမှာရှိနေတယ်။အဲဒီဘင်္ဂါဒီတွေကကျွန်တော်တို့ဒီဘက်ကနေပြီးတော့ဟိုဒီစီစစ်ပြီးပြီးလာပါဆိုပြီးပြန်ခေါ်လာကိုမလာချင်းရအောင်ပေါ့မှာ
အစိုးရကထုတ်ပြန်တဲ့စာရင်းမှာ1992ခုနှစ်စက်တင်ဘာလကနေ2005ခုနှစ်ဇူလိုင်လအထိအိမ်တော်စု 48,000 လောက်နဲ့လူဦးရေ 23,000 ကျော်ပြန်လာပြီးဖြစ်ကြောင်းဖော်ပြထားပါတယ်လက်ရှိမြန်မာနိုင်ငံကိုပြန်လာမဲ့သူတွေကိုတော့မောင်းတော်မျိုးနဲ့တောင်ပြိုလက်ဝဲနဲ့ငခုရချေးရွာတွေကနေလက်ခံဖို့မြန်မာအစိုးရဘက်ကအကြမ်းအဖျင်းရာထားသတ်မှတ်ထားပါတယ
်ကုမိုးစောပြောပြသွားတာပါရှင်မြန်မာနိုင်ငံကနေစုလိုက်ပြုံးလိုက်ထွက်ပြေးနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရော့ကျလာနေတဲ့အချိန်မှာပဲပြည်ပခန့်တွေကြောင့်ကွဲကွာသွားခဲ့ရတဲ့မိသားစုတွေပြန်လည်စုံစည်းကြဖို့အာရုံစိုက်လာကြပါတယ်ဒီဒုက္ခသည်မိသားစုတွေရဲ့အနာဂတ်အရေးနဲ့ပတ်သက်လို့ Steve Central ရဲ့သတင်းပေးပို့ချက်ကိုတော့ကိုငင်းချန်းကပြောပြမှာပါရှင
်မြန်မာနိုင်ငံကစစ်တပ်ရဲ့ရှင်းလင်းမှုတွေကြောင့်ဒဏ်ရာရခဲ့တဲ့လူအရေအတွက်ကကော့ပဇားကအဓိကဆေးရုံကကလင်ထက်များနေပါတယ်လေးလာသူအများကဆွဆွဲနေကြတဲ့မြန်မာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုကနေလွတ်လာတဲ့မိသားစုအနည်းငယ်ပဲရှိပါတယ်အသက်6နှစ်အရွယ်ဖာတီမာကလေးဟာဗမာစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်မီးလောင်သွားခဲ့ရတဲ့သူ့ရဲ့နေအိမ်ဒုတိယတပ်ကနေခုံချတဲ့အတွက်ခြေောက်ကျိုးသွားခဲ့ပါတယ်ခုခါမှာတော့သူစကားနည်းနည်းပဲပြောပါတော့တယ်သူ့အဖေမဟစ်ဘူလာက
ကျွန်တော်ကလေးအတွက်တင်တာမကပါဘူးစစ်တပ်တက်တာခံရတဲ့တခြားကလေးတွေအတွက်ပါဝမ်းနည်းနေပါတယ်အသက်ခံရတဲ့ကလေးတွေရဲ့အဖေတွေလည်းကျွန်တော်လိုပဲဝမ်းနည်းမယ်ထင်ပါတယ်စစ်တပ်ဟာမင်းကလေးတွေအများကြီးရိုက်နှက်အတ္တမကျင့်ပြီးတော့လူတွေအများကြီးတတ်ခဲ့ပါတယ
်နေဆက်ကိုဖျက်ချော်ဖို့အတွက်မိသားစုတွေလည်းကွဲကွာခဲ့ရသလိုကလေးငယ်တွေကိုထားခဲ့ရတာတွေလည်းရှိပါတယ်နိုင်ငံတကာကြက်ချိန်ဤအဖွဲ့ ICRC လို့ကုညီရေးအဖွဲ့တွေအတွက်ပထမဦးဆုံးဦးစားပေးလုပ်ရတာကတော့ကလေးတွေကိုမှတ်ပုံတင်ပြီးသူတို့ရဲ့မိသားစုတွေကိုစုံစမ်းရတာပါဒါပေမဲ့လူ9သိန်းကျော်ရောက်လာတဲ့အတွက်တာဝန်ကတော့ကြီးပါတယ် ICRC ကမာရီယန်ခတ်တစ်က
မိသားစုတွေပြန်စုံစည်းအောင်လုပ်ရတာကမလွယ်ပါဘူး။ဘာလို့လဲဆိုတော့သူတို့ကပြောင်းရွှေ့တာများတဲ့အပြင်အိုခိယားကတက်ခနက်ဖ်အထိစခန်းမျိုးစုံမှာပြန့်ကျဲနေပါတယ်။ပြမအဆက်အသွယ်ရအောင်လုပ်ရပြီးတော့ဒီအဆက်အသွယ်ကိုထိန်းထားဖို့ကလည်းရှုပ်ထွေးပါတယ်
။ပြမဒဏ်ရာတွေကိုကုသပေးသလိုစိတ်ဒဏ်ရာခံစားခဲ့ရတဲ့မိသားစုတွေအတွက်လည်းစိတ်ကျန်းမာရေးဆေးကန်းတွေဖွင့်လှစ်ဖို့ရှိပါတယ်။ဒေါက်တာရှဟင်းချောင်ဒရီက
We are doctors and we are human beings also and this is to
ကျွန်တော်တို့ဟာဆရာဝန်တွေဖြစ်တယ်လို့လူသားတွေလည်းဖြစ်ပါတယ်သူတို့ခံစားနေရတဲ့အတွက်မခံနိုင်ပါဘူးသူတို့ဖြတ်တန်းလာရတဲ့အခြေအနေတွေကြောင့်လုံးဝကြေမွသွားနိုင်ပါတယ်ဒါမျိုးအရင်ကမတွေ့ဘူးပါဘူ
းအခုလက်ရှိထပ်ရောက်လာတဲ့ဒုက္ခသည်အတန်းတစ်ဝက်လောက်အတွက်ရှိပြီးသားဒုက္ခသည်စခန်းတွေကိုတိုးချဲ့နေတယ်လို့မမြင်ရတဲ့ထိခိုက်မှုတွေအတွက်လည်းမဆောင်ရှောက်နိုင်ပါဘူးအများစုကစိုးရိမ်နေကြပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြသွားတာပါရှင်အခုလက်ဗရောင်းတောင်ဘက်ကိုလည်းအလှည့်ပေးပါဦးမယ် စကိုင်းတိုင်းရမပင်ခရိုင်တွင်ကလက်ဗရန်တောင်ကျင်းနီစီမံကိန်းကကျင်းနီရဲတဲတဲ့ကားလေးစီးကိုဒေသခံတွေတားဆီးခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေရောက်လာပြီးဒေသခံတွေနဲ့အခြေအနေတင်မာခဲ့ရပါတယ်။စိုက်ပျိုးလုကင်နိုင်မဲ့ရော့ဂျေးမြေဧက2000နီးပါးတောင်းဆိုထားတာကိုညင်းဆိုတဲ့အပြင်ကျင်းနီတူဖို့တာနဲ့ခြံစည်းရုပ်ခတ်တာတွေပြန်လဲစတင်လာတဲ့အတွက်တပိတ်စခန်းဖွင့်ပြီးကန့်ကွက်တာကျင်းနီစီမံကိန်းကကားတွေကိုပိတ်ဆို့ဟန်တားရတာတွေလုပ်ရတာဖြစ်တဲ့အကြောင်းဒေသခံတွေကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကပြောပြမှာပါရှင်
။စကိုင်းတိုင်းရမပင်ခရိုင်တွင်းကလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုဒေသခံတွေကသဘောမတူပဲကန့်ကွက်မှုတွေလုပ်ခဲ့တာဟာ6နှစ်ကျော်ကြာခဲ့ပြီဖြစ်ပေမဲ့ပြေလည်မှုတွေမရသေးတယ်လို့လက်ဗရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ကအစားထိုးမြေဧက1900ပေးဖို့အတွက်အစည်းအဝေးခန်းစားမှာရေးသားထားချက်တွေကိုလည်းကုမ္ပဏီတွေကစောင့်ရက်ပေးတာမျိုးတွေမရှိဘူးဆိုပြီးဒေသခံတွေကအောက်တိုဘာလ10ရက်နေ့မှာကျင်းနီတွေတည်ဆောင်လာတဲ့ကားတွေကိုတားဆီးပြီးတပိတ်စခန်းဖွင့်ကန့်ကွက်မှုတွေလုပ်နေရကြောင်းဒေသခံတို့ကအခုလိုပြောပါတယ်
။ဘုရင်မနက်ခင်းလုံးကကြတော့ဒီဒီပြည်ဝင်ကြီးဦးမြင့်ကြီးနဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးသိန်းနာမည်လာတဲ့အဲ့ဒီဦးမြင့်ကြီးတို့လာတဲ့အချိန်တုန်းကတော့ရဲအင်အားတော့တော်တော်များတဲ့
မနေ့ပိုင်းမှာတော့ရဲအင်အားယာနဲ့ချီပြီးလာရောက်ခဲ့ပြီးတဲ့နောက်ညနေ၄နာရီကျော်အချိန်လောက်မှာတော့ရဲကား၅စီးလောက်နဲ့တပိတ်စခန်းအနီးတစ်ဝိုက်မှာနေရာယူထားခဲ့တာပါစစ်တပ်အင်အားတွေနဲ့ဒေသခံတွေကိုဝိုင်းပြီးဒေသခံတွေတားဆီးထားတဲ့ကျင်းနီကားတွေကိုတော့ညနေပိုင်းမှာတော့ပြန်လည်မောင်းနှင်သွားတယ်လို့လည်းဒေသခံတွေကဆိုပါတယ်ဒီလိုတားဆီးပြီးတပိတ်စခန်းဖွင့်ရတာဟာစီမံကိန်းကိုတိုးချဲ့ပြီးခြံစည်းရိုးခတ်တာတွေကိုဆက်လုပ်မယ်ဆိုတာတွေကြောင့်ဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ
်ဟိုအစားထိုးမြေက1900ပေါ်ထုတ်ပေးရမယ်လို့အစီအခံမှာလည်းမှာပါတယ်အဲ့မြေက1900အစားထိုးပေါ်ထုတ်ပေးရမယ်ဆိုတဲ့အချက်ကိုကျွန်တော်ကတောင်းလာခဏကိုသူကကျတော့လုံးဝမှမပေးနိုင်ဘူးဒီနှစ်လတော့တွင်းကိုလည်းဒီခြံစည်းရိုးတွေပြန်ပြီးတော့ချဲ့မယ်ဆိုတော့ဒါကျွန်တော်တို့ရွှေပြောင်းမမဲ့ရွာတွေဝမင်းတို့ကန်တော်တို့ဒီနှစ်လတော့တွင်းရွှေဖို့ရှိရမယ်ဆိုတဲ့ပုံစံမျိုးနဲ့ပြောလိုက်တဲ့အချိန်ကျတော့ကျမတို့အဲ့ဒါကိုကျမတို့ဒေသခံတွေကိုခြံနေလဲခတ်တော့မယ်ပို့တောင်းဆိုတဲ့အချက်တွေကိုလည်းမပေးနိုင်ဘူးစိန်ခေါ်လိုက်တဲ့ပုံစံမျိုးနဲ့မို့လို့ကျမတို့အခုမလုပ်ချင်မဲနဲ့ဒီကြီးသားတွေကိုလည်းတားပြီးတော့တပိတ်ခန်းနေခိုင်းရတာပါရှင့
်ဒီစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့နဲ့ဒေသခံတွေသဘောမတူပဲစီမံကိန်းကိုဆက်မလုပ်ဖို့ဒေသခံတွေရဲ့မြေယာတွေကိုသိမ်းယူပြီးလှုပ်ဆောင်နေတဲ့စီမံကိန်းကိုဒေသခံတွေကကန့်ကွက်မှုတွေသဘောပတ်ဝန်းကျင်ထိသိမ်းရေးအဖွဲ့တွေလူ့ခွင့်ရေးအဖွဲ့တွေကဝေဖန်မှုတွေကန့်ကွက်မှုတွေရှိနေပေမဲ့လက်ရှိအစိုးရတဲ့လက်ထက်မှာဖြည့်ရှင်းပေးနိုင်တာတွေကတော့အားနည်းနေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကတော့သလင်းကြီးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းသိန်းစောကလွှတ်တော်မှာလက်ဗရောင်းရေးနဲ့ပတ်သက်လို့ပြင်ပြဆွေးနွေးရမှာစုံကောအစည်းအဝေးခန်းစားအတိုင်းဒေသခံတွေအတွက်စိုက်ပျိုးလုပ်ကင်လို့ရမယ်မြေယာဧကတွေကိုပြန်ပေးဖို့ကိုလည်းတင်ပြခဲ့တယ်လို့ပြောပါတယ်ဒီစီမံကိန်းကိုအရင်တုန်းကတော့မြမဝန်ပောင်ကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစည်းအဝေးခန်းစားထွက်လာပြီးတဲ့နောက်မှာတော့စာချုပ်အသစ်ပြန်လည်ချုပ်ဆိုပြီးမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝန်ပောင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲယူဖို့ဆုံးဖြတ်ခဲ့တာပါမကြသေးခင်တုန်းကတော့အခုလိုတွေပြဿနာတက်နေတဲ့အတွက်တိုင်းဟင်းစိုးရဖွဲ့ကလေဆယ်ဝင်ကြီးဦးကန်စာမုံစီပင်ဝင်ကြီးဦးမြင့်ကြီးတို့လာရောက်ခဲ့ပြီးဒေသခံတွေတောင်းဆိုနေတဲ့မြေရော်ကြီးပါဝင်အချက်၄ချက်ကိုပြောင်စုအစိုးရနဲ့ချိတ်ဆက်ပြီးအ мян ဆုံးဆောင်ရွက်ပေးမှာဖြစ်တဲ့အကြောင်းပြောဆိုထားပေမဲ့လည်းလက်ဗရောင်းရေးနဲ့ပတ်သက်လို့ဒေသခံတွေကျင်းနေလောက်တဲ့အထိဖြည့်ရှင်းနိုင်တာမျိုးတွေမလုပ်နိုင်ခဲ့ပါဘူးဒီအတွက်လက်ဗရောင်းတောင်ကျင်းနီစီမံကိန်းဟာဒေသခံတွေရဲ့အချိန်ပေါင်း300ကျော်တဲ့အထိကန့်ကွက်မှုတွေကိုပြင်းပြင်းထန်ထန်ကြုံနေရတာလည်းဖြစ်ပါတယ်ရှင
်မအေးအေးမှပြပြသွားခဲ့တာပါရှင်အခုအမေရိကန်ဘက်ကသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါစေအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အငင်းပွားပွဲလက်လွတ်စွဲပြောဆိုမှုတွေကြောင့်တတိယကမ္ဘာစစ်အထိဖြစ်သွားနိုင်တယ်လို့ပြောခဲ့သူထင်ရှားတဲ့ Republican အထက်လွှတ်တော်အမတ် Bob Corker ကိုထရမ့်က Twitter ကနေတဆင့်ဖုတ်ခတ်လိုက်ပါတယ်။အထက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Bob Corker ကိုထရမ့်ကအင်္ဂါနေ့တုန်းကဘလို့လှောင်ပြောင်ဝေဖန်ခဲ့တယ်လဲဆိုတဲ့အကြောင်း Michael Bowman ရဲ့သတင်းလွှာကိုကိုအောင်ကပြောပြပေးပါမယ်ရှင်။
သမရထရမ်ပါသူ့ရဲ့စံကျင်ဘက်တွေပေါ်ဘယ်လိုပြောဆိုလို့ရှိပါလဲ
Rocket Man we have crooked Hillary lying Ted Cruz
အဲ့လိုပါပဲသူ့ဘဝဝေဖန်ခဲ့တဲ့အထက်လွှတ်တော်အမတ် Bob Corker ကိုလည်း Twitter ကနေခက်သေးသေး Bob Corker ဆိုပြီးလောင်ပြောင်ခေါ်ခဲ့ပါတယ်ထရမ်ပါသမရတာဝန်ထမ်းဆောင်ရမှာ Reality ရုပ်မြင်သံကြားအစီအစဉ်တင်ဆက်နေတယ်လို့မျိုးလုပ်နေပြီးသူ့ရဲ့ပြောဆိုရကြောင်းတတိယကမ္ဘာစစ်ဖြစ်ပွားမယ့်စီဥတီသွားနေနိုင်ကြောင်း New York Times သတင်းစာကို Corker ကပြောဆိုခဲ့ပြီးမှ Trump ကအခုလိုတုံ့ပြန်တာပါ ဩဂုတ်လအတွင်းတုန်းကလည်းထရမ့်အနေနဲ့တည်တည်ငြိမ်ငြိမ်နဲ့ပြဿနာတွေကိုဖြေရှင်းကင်တွယ်သွားစီလိုကြောင်းခိုကာကတိုက်တွန်းခဲ့ဘူးပါတယ်လွန်ခဲ့တဲ့သတင်းပတ်တုန်းကတော့သမရရဲ့ထိတ်တန့်အကြံပေးတွေကသမရအနေနဲ့ထင်ရှားဆိုင်မလုပ်နိုင်အောင်အနီးကပ်ကြက်မှတ်ပေးနေတယ်ဆိုတာမျိုးမစ္စတာခိုကာကရည်ညွှန်းပြောဆိုခဲ့ပါတယ်
Secretary Tillerson, Secretary Mattis.
ငွေကြေးဝန်ကြီးတယ်လာဆန်၊ကာကွယ်ဝန်ကြီးမက်သစ်နဲ့အေဗီရိုအရာရှိချုပ်ကယ်လီတို့ဟာနိုင်ငံကိုကမောက်ကမမဖြစ်ရလျောင်းထိန်းချုပ်နေသူတွေဖြစ်တယ်လို့ကျွန်တော်ထင်ပါတယ်
။ဝါရှင်တန်နိုင်ငံရေးအတိုင်းအဝိုင်းမှာမစ္စတာကိုကာဟာနာမည်ကောင်းရသူပါ။မူဝါဒရေးရာချန်ပီအဖွဲ့ Brookings Institution ကမော်လီရီနိုလ်စ်က
Corker is generally well liked and
Corker ဟာလူကြိုက်များသူတူဖြစ်ပြီးအလုပ်ကိုဒီဇိုင်းမမတ်လုပ်တတ်တဲ့အထက်လွှတ်တော်အမတ်တယောက်ပါ
။ဩဇာကြီးမားသူတူဖြစ်တဲ့ Republican ထက်လွှတ်တော်အမတ် Corker အနေနဲ့သမရအပေါ်စန့်ကျင်ဝေဖန်တဲ့အပေါ်အင်အားတသင့်ဖြစ်သူတွေလည်းရှိပါတယ်။ George Washington တက္ကသိုလ်ကနိုင်ငံရေးအကဲခတ် Matthew Delac က
He's saying that he's
American သမရကိုလုံးဝအတွေ့အကြုံမရှိသူတူဖြစ်သူကပုံဖော်ပြောဆိုခဲ့တာပါ။ Nuclear ခလုတ်ပေါ်လက်တင်မထားသင့်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ်။
သူ့ပေါ်ဝေဖန်တာကြောင့်ထရမ့်မှာတနင်္ဂနွေနေ့က Twitter မှာခိုကာဟာလွှတ်တော်အမတ်နောက်တစ်ကြိမ်ပြန်ရွေးခံရမှာသူ့ရဲ့ထောက်ခံမှုရဖို့လာပြီးတော့တောင်းခံခဲ့ဘူးတယ်လို့យေတာလိုက်ပါတယ်။အဲ့ဒီနောက်တော့သူဟာပြန်ဆိုင်ရတဲ့တတိမရှိတာကြောင့်မပြိုင်တော့ဘူးလို့ဆုံးဖြတ်ကြောင်းထရမ့်ကយေတာပါတယ်။အီရန်အရေးကိစ္စနဲ့ပတ်သက်ပြီးသူ့မှာတာဝန်အများကြီးရှိတယ်လို့လည်းဆိုပါတယ်။နောက်နေ့မှာတာဝန်ကအားယူဖို့ကြေညာထားတဲ့ခိုကာကအင်ဘီရောဟာလူကြီးဆောက်ရှောက်ရေးကဖြစ်နေတယ်ဆိုပြီးပြန်တုံ့ပြန်ပါတယ်။ Republican ထက်လွှတ်တော်အမတ် Chuck Grassley က
Both are cooler. I got more important things.
The Pesalon ji bi le le phit tin ma. Khoka bazabait daw won ne tamara le taku lu ba lu byo so ya ma de. Po bi lo ye ji le lou sia ru shi ni ba.
Tamara a ni ne lu mu kun ya ma sait ku paw de lo ye ta mu ri ko shaung sha bu a chan pe du ri le shi ba de. Republican Mahabua san ya a chan pe John Fiery ga
And there's also the problem
same yan lat myan lout da ga le tu ye pyatana ba twitter ma tu ye a nyin bwa bwa atwin sait ko hle ha pya ta bi a mya daw a phit da ri ga le ba ma a lou ma phit da ri ba
da yi me le trump ga raw tu ye u saung mu khan kan na a paw yong ji mu pye wa shi ba de
I say often I inherited a mess
just na ji ma ma ri ma cha khana chong a bi me da ri ko phyet jaw lwa nai ngai ba de
အခွန်စနစ်ပြုပြင်ရေးနဲ့တခြားအရေးကြီးတဲ့ဥပဒေတွေအတည်ပြုနိုင်ဖို့ Republican လွှတ်တော်အမတ်တွေနဲ့ Trump မှာခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ဖို့လိုအပ်ပါတယ်။ Mr. Cooker ကတော့တမရအပေါ်အခုလိုပြောင်းဝေဖန်ဆန့်ကျင်မှုတွေမလုပ်ခင်ကတည်းကတမရရဲ့အခွန်စနစ်ပြောင်းလဲဖို့ကြိုးပမ်းနေတာနဲ့ပတ်သက်လို့ဒီအစီအစဉ်ဟာ American အနေနဲ့ပိုးပြီးတော့ကြွေးမီတင်စေလိမ့်မယ်ဆိုပြီးဆန့်ကျင်ခဲ့ပါတယ်ခင်ဗျာ
။ကိုအောင်ပြောပြသွားတာပါရှင်။အခုကျမတို့အတန်လှည့်နေတဲ့ Radio Season PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE ရဲ့နေ့စဉ် TV Season ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်း Season တွေမှာတော့လူလူချမ်းမာရေးဦးကျော်စံသားရဲ့မြန်မာရေးတုံ့တက်ချက်နဲ့အားကစားသတင်းလွှာတွေကိုနားဆင်ကြရမှာပါ။အခုညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုကိုအောင်လူဦးကပြောပြပေးပါဦးမယ်ရှင
်။စပိန်နိုင်ငံကဒဇယ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရကတလိုနီးယားဒေသခေါင်းဆောင်တွေအနေနဲ့တည်ကျလွတ်လပ်တဲ့နိုင်ငံဖြစ်ကြေညာလိုက်ပြီလားဆိုတာကိုရှင်းရှင်းလင်းလင်းသိလို့ရတဲ့ကြောင်းစပိန်ဝန်ကြီးချုပ်မာရီယာနိုရာချိုင်းကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ခွဋ်ခွင့်ရရေးကြိုးပမ်းနေတာတွေကိုဘိုးအစိုးရကတုံ့ပြန်မဲ့နည်းလမ်းတွေကိုဆွေးနွေးဖို့အစိုးရဖွဲ့နဲ့အရေးပေါ်အစည်းအဝေးကျင်းပခဲ့ပြီးနောက်မှာပဲပြောဆိုလိုက်တာပါ။စပိန်နိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရလူလဲ့ရေးကြီးညာရင်ရှိမရှိရှင်းရှင်းလင်းလင်းသိဖို့လိုအပ်ကြောင်းနဲ့ဘိုးအစိုးရအနေနဲ့ကတလိုနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုဆန်းငံ့ထားဝင်ရှိကြောင်းလဲဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားပေါ်စီးရီးအရရေးယူကောင်းယူဖို့စဉ်းစားထားကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ပြောနေကြမှာပဲအင်အားပြတဲ့အနေနဲ့အမေရိကန်ကကိုရီးယားကျွန်းဆင်မှာမနေ့ကပူတွဲစီးရီးလေ့ကျင်ပါတယ်။နောက်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကချက်တက်လျင်နေတဲ့အတူအမေရိကန်ကအတန်ထက်မြန်တဲ့ပုံချက်လျင်နေရကိုရီးယားကျွန်းဆင်အရှိနဲ့အနောက်ဘက်ကန်ယူလန်ဒေသတွေမှာမစ်ဆိုင်းတို့ပစ်ခတ်ဆန်းသတ်မှုတွေပါဝင်ပူတွဲစီးရီးလေ့ကျင်ကြတာပါ။ယူအန်နိုင်ငံက2015ခုနှစ်နျူကလ িয়ার သဘောတူစံချုပ်ကိုလေးစားလိုက်နိုင်မှုပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့နောက်ထပ်အတိအမှန်မပြုတော့ဘူးဆိုတဲ့အကြောင်းလာမယ့်ရက်ပိုင်းတွေအတွင်းမှာကြေညာလိုက်မယ်လို့ခန့်မှန်းထားပြီးယူအန်ပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်သလားချမှတ်မလားဆိုတာကိုဆုံးဖြတ်ဖို့လွှတ်တော်ကိုရပေါင်း60အချိန်ပေးလိုက်မယ်လို့လည်းခန့်မှန်းနေကြပါတယ်။အမေရိကန်ပြည်သူ့နောက်ဖက်ပြည်ကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့နှစ်ခုနှစ်ကစလို့လောင်ကျွမ်းနေတဲ့တော်မီကိုထောင်နဲ့ချီတဲ့မိသက်သမားတွေနှိမ့်သက်နေရမှာလေတန်နှုံးယော့ပြီးအပူချိန်ကျလာတာကြောင့်မိသက်ရမှာပို့ပြီးတော့အထောက်အကူဖြစ်လာနေပါတယ်
အော်တိုဘာလာ၁၇ရက်ဗုဒ္ဓဟူးနေ့ညနေပိုင်းနှဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါ။ဒီညနေ့စီစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းစီစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။နောက်2နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.